This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီရိုကနေကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ဒီကနေ့မေလ25ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီရေးသတင်းကောင်းထုတ်ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
Radio NUG သောရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဂရင်တော်လှန်ရေးတပ်ဖွဲ့များရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်62ဦးထိုင်းနိုင်ငံသို့ထွက်ပြေးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မြန်မာထိုင်းနယ်စပ်ရှိဗလဲဒိုစစ်ကမ်းကိုဂရင်မျိုးသားစီယုံ KNU ဦးဆောင်တဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေက2025ခုနှစ်မေလ23ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတောင်မတဲ့စစ်တွေကဗျူဟာ32မှဗျူဟာမှုဘူရာဘောရဲ့ကုကဲမှုနဲ့ KNL KNDO နဲ့ Cobra Column 2 Vinon ပါဝင်ပူးပေါင်းတပ်ဖွဲ့တွေကဆောင်ရွက်ခဲ့တယ်လို့သိရပါတယ်တိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်62ဦးထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုးလုံခဲ့ပြီး၎င်းတို့ရဲ့လက်နက်တွေကိုထိုင်းအာဏာပိုင်များကသိမ်းဆည်းခဲ့တယ်လို့ခေါင်းဆုံးသတင်းဌာနကဖော်ပြထားပါတယ်ထွက်ပြေးလာသူများထဲမှာ12ဦးထံရရှိခဲ့ပြီး4ဦးဟာဒဏ်ရာပြင်းထန်တဲ့ပြင်စစ်ကောင်စီတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့ကြောင်းထွက်ပြေးလာသူတွေကထွက်ဆိုထားပါတယ်မလဲဒိုစကန်သိမ်းမှုမှာတော်လိုင်းရေးတပ်ဖွဲ့များကလက်နက်ငယ်80ကျော်ခဲယမ်းများနဲ့စစ်သုံးပစ္စည်းများကိုသိမ်းဆည်းရမိခဲ့တာဖြစ်ပါတယ် Corporal Column 2 Vinox စစ်ကြောင်းကစစ်အာဏာရှင်စနစ်အမြင့်ပြတဲ့အထိစစ်ကောင်စီတပ်တွေကိုဆက်လက်ချေမှုန်းသွားမယ်လို့ကြေပြူထားပါတယ်ခင်ဗျာအခုဆက်လက်ပြီးမြင်းကျန်တထိုးကြီးတောင်သာနဲ့ငဇုံမြို့နယ်တွေကစစ်ကောင်စီတပ်ဆွဲထားတဲ့နေရာ12ခုကိုခရိုင်အဆင့်ဆစ်စင်ရေးဖြင့်တပြိုင်တည်းတိုက်ခိုက်ခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မန္တလေးတိုင်းမြင်းကျန်ခရိုင်မြင်းကျန်တထိုးကြီးတောင်သာနဲ့ငဇုံမြို့နယ်တွေကစစ်ကောင်စီတပ်ဆွဲထားတဲ့နေရာ12ခုကိုခရိုင်အဆင့်ဆစ်စင်ရေးဖြင့်တပြိုင်တည်းဝန်ရောက်တိုက်ခိုက်ခဲ့ရမှာ50ဦးထပ်မင်းသေဆုံးခဲ့တယ်လို့ကိုမြင့်ဆောင်အညာမြင်းဆစ်စင်ရေးကထုတ်ပြန်ထားပါတယ်။မေလ19ရက်နေ့ကစတင်ပြီးမြင်းကျန်မြို့နယ်စမိတ်ခုံရဲစခန်းကြောက်ဖြုတ်ရွာပြူစခန်းတောင်ရှိကေစကန်၁၈ရက်ကွက်နဲ့ခရိုင်ထွေအုံနဒိုးကြီးမြို့နယ်ဝလူရဲစကန် gas pipeline နဲ့မြို့မစကန်ဇီးရွာအနီးကစစ်ကြောင်းတောင်သာမြို့နယ်မြို့ဝင်ကေထနောင်းကုန်းပြူရွာစကန် gas pipeline ငဇုံမြို့နယ်မြို့သာဘန်ဆောင်ကင်းစကန်နဲ့မြို့ဝင်ကေတို့ကိုတပြိုင်တည်းထဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲတွေတွင်စစ်ကောင်စီတပ်သားပြူနဲ့ရဲ50ထပ်မင်းသေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိခဲ့ကစစ်ကောင်စီက jet fighter whitewell mi-35 တို့နဲ့လေကြောင်းကနေအဆမတန်ဘုံးကျဲတိုက်ခိုက်ခဲ့တာကြောင့်ပူးပေါင်းတပ်ဖွဲ့မှထိခိုက်ကြဆုံးမှုရှိခဲ့တယ်လို့ဖော်ပြထားပါတယ်တိုက်ပွဲတွင် MA11 နှစ်လက် MA13 သုံးလက် MA1 ရှစ်လက် MA2 နှစ်လက် G3 နှစ်လက် MA3 သုံးလက်ပါရီနှစ်လက်ကာပိုင်တစ်လက်ကိုလုံးတစ်နက်နှစ်လက်လက်လုတ်အတူတစ်လက် M22 လက်လုတ်တစ်လက်ကြီးပေါက်43ခုကြီးမျိုးစုံ9000ခန့်ရှစ်ထွက်မိုင်းနှလုံး M9 နှလုံး60မမ28လုံး RPG အဖူ9ဘူး RPG ပိုးကြီး6000လက်ပြုံ15လုံးနေမိုင်း23လုံးမိုင်းရှာဇက်တစ်လုံး8 channel jammer တစ်လုံး6 channel jammer တစ်လုံး cycle 15စီးငွေချက်96တိုင်းနဲ့စစ်သုံးဆောင်ပစ္စည်းတွေကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါဗျ။အဲဒီစစ်စင်ကိုမြင်းစံခန်းစစ်ဌာနကခရိုင်ကုကဲမှုရဲ့စီမံကုကဲမှုနဲ့မြင်းစံခန်းကွန်မန်ဒိုမြင်းစံခန်းတပ်ရင်း123468930မြင်းစံခန်းဒရုန်းတပ်ဖွဲ့မြင်းစံမြို့နယ်ပကဖတောင်သာမြို့နယ်ပကဖငဇုံမြို့နယ်ပကဖကြောက်ဆယ်ခရိုင်ကွန်မန်ဒိုတဒုံမြို့နယ်ပကဖမိထီလာခရိုင်အမသုံးတပ်ရင်းမိထီလာပကဖနဲ့နေပြည်တော်အမှတ်801တပ်ရင်းတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါလေခင်ဗျာ။အခုတခါမိုးပြဲတပ်ဖွဲ့မှလက်လွတ်ထားရတဲ့ရှေးကာကင်းနေရာတချို့ကိုပြန်လည်ခြေကုပ်တက်ယူနိုင်ခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ရှမ်းတောင်ကင်းအနီးနယ်စပ်မိုးပြဲမြို့တပ်ဖွဲ့တွေလက်လွတ်ထားခဲ့ရတဲ့ရှေးကာကင်းနေရာတချို့ကိုပြန်လည်ခြေကုပ်တက်ယူနိုင်ခဲ့တယ်လို့မိုးပြဲလိုကယ် PDF က ထုတ်ပြန်ထားပါတယ်။မေလ23ရက်နေ့ကလိုကယ် PDF ဗျူဟာအမှတ်2လှုပ်ရှားနေမြေတွင်လက်လွတ်ထားခဲ့ရတဲ့ရှေ့ကာကင်နေရာတချို့ကို NP Local PDF, DMO Local PDF, KNA, KNTF တို့နဲ့အတူပြန်လည်ခြေကုပ်တက်ယူနိုင်ခဲ့တယ်လို့ဆိုပါတယ်။အဲဒီလိုခြေကုပ်တက်ယူချိန်မှာစစ်ကောင်စီတပ်ကစနိုက်ပါနဲ့ချောင်းမြောင်းပစ်ခတ်ခဲ့တာကြောင့်မိုးပြက် Local PDF ရဲဘော်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါပြင်စစ်ကောင်စီကလက်နက်ကြီးများနဲ့လည်းရန်စံပစ်ခတ်ခဲ့ရမှာပြည်သူပိုင်နေတဲ့တချို့မိလောင်ပျက်စီးမှုရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ခုကတင်ဆက်ပေးမယ့်စီရီသတင်းကတော့စလင်းမြို့ဝော်ကမြို့မရက်စကန်စူပေါင်းရုံနဲ့လင်းစင်ရက်စကန်ကိုတော်လိုင်းတက်တွေဝင်ရောက်တိုက်ခတ်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းစလင်းမြို့မှာရှိတဲ့မြို့မရက်စကန်စူပေါင်းရုံနဲ့လင်းစင်ရက်စကန်ကိုတော်လိုင်းတက်တွေကမေလ24ရက်နေ့မနက်ပိုင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခတ်ခဲ့တယ်လို့စလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။မေလ24ရက်မနက်စောပိုင်း 3:00 အချိန်မှာစလင်းမြို့မရက်စကန်ဗဟိုခင်းအဆောက်အုံကို RPG 7နဲ့နီးကပ်ပစ်ခတ်တိုက်ခတ်ခဲ့ပြီးစလင်းမြို့နယ်စူပေါင်းရုံတွင်ကစစ်ကောင်စီတပ်ဖွဲ့ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ထပ်မံတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီတပ်တွေဘက်ကပြန်လည်ပစ်ခတ်တာကြောင့်ပြန်လည်ပစ်ခတ်တဲ့တိုက်ပွဲဟာတနအိကွဲကံကြာမြင့်ခဲ့တယ်လို့သိရပါတယ်။ဒီတိုက်ခတ်မှုတွေကိုစလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တိုက်ခတ်ရေးတပ်ခွဲနှစ်ခွဲကရဲဘော်တွေလှုပ်ဆောင်ခဲ့တာဖြစ်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေထိခိုက်မရှိခဲ့ဘူးလို့သိရပါတယ်။မေလ24ရက်မနက်တနင်္ဂနွေအချိန်ကလည်းစလင်းမြို့နယ်ကလင်းစင်ရက်စကန်ကိုစလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ point တစ်ခုကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တာရှိပြီးအဆောက်အုံတွေထိခိုက်ပျက်စီးသွားတယ်လို့အသိပေးပါတယ်။ဒီတိုက်ခတ်မှုတွေနဲ့ပတ်သက်လို့စစ်သားနဲ့ရဲတွေထိခိုက်သေဆုံးမှုအခြေအနေကိုမသိရသေးဘဲစုံစမ်းနေတယ်လို့စလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။စလင်းမြို့နယ်တွင်စစ်ကောင်စီတပ်က12ရက်ကြာစစ်ကြောင်းထုတ်နေပြီးကျေးရွာတွေကိုမီးရှို့ဖျက်ဆီးနေတာကိုဒေသကာကွယ်ရေးအဖွဲ့တွေခုခံတိုက်ခိုက်နေတာကြောင့်တိုက်ပွဲတွေနေ့စဉ်ဖြစ်နေကြောင်းအပြစ်မဲ့ပြည်သူတွေရဲ့အိမ်တွေကိုဖျက်ဆီးနေတဲ့အကြမ်းဖက်စစ်တပ်ကိုအဆုံးအထိတိုက်ခိုက်ချေမှုန်းသွားမယ်လို့စလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလပီတင်ဆက်ပေးမယ့်တရင်ကတော့ခါချင်းတောင်မိုးကိုယူမဖြတ်ကျော်လမ်းတိုင်းတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုစောင့်ကြိုတက်ခဲ့ခဲ့ရမှာ10ဦးထပ်မံနဲ့တည်ဆုံးခဲ့တယ်ဆိုတဲ့တရင်ပဲဖြစ်ပါလေ။ဘကိုးတိုင်းတာဝရီခိုင်မင်းလာမြို့နယ်အပိုင်းဘကိုးရုံမှလည်းရှိခါချင်းတောင်မိုးကိုစိန်ကလန်မြို့ကျောင်းယူမဖြတ်ကျော်လမ်းတိုင်းခြေလင်းတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုရှောင်းတခင်စောင့်ကြိုတက်ခဲ့ခဲ့ရမှာ10ဦးထပ်မံနဲ့တည်ဆုံးခဲ့တယ်လို့ဒါယဝရီခိုင်တရင်3832တက်ခွဲငါကထုတ်ပြန်ထားပါလေ။မီလာ22ရက်နေ့ည7နာရီခွဲကအချိန်မှာအင်းအားတရားကျော်ပါတဲ့စစ်ကောင်စီစစ်ကြောင်းကိုဟိုင်းယူလမ်းစုံနဲ့ပင်ကရိုးကင်းရွာကြားတရုတ်ပေါက်ကြောက်ကုန်းကြီးမှာစောင့်ကြိုတက်ခတ်ခဲ့တာဖြစ်ပြီးတနအိုက်ကအကြပြန်လည်ပစ်ခတ်ကြတယ်လို့ဆိုပါလေ။တိုက်ပွဲတွင်စစ်ကောင်စီတပ်တွေဘက်က10ဦးထပ်မံတေဆုံးကအများပြားတန်ရရှိခဲ့ပြီးအထိနာသွားတာကြောင့်ဗန်ဝေးကုန်းရွာဘက်ကိုဖျို့ဖျဲတက်ဆုပ်ထွက်ပြေးသွားတယ်လို့သိရပါလေ။မီလာ23ရက်နေ့မနက်9နာရီခွဲကအချိန်မှာလဲတေဆုံးသွားခဲ့တဲ့လောင်းတွေကိုလာကောက်တဲ့စစ်ကောင်စီစစ်ကြောင်းနဲ့ထိတွေ့တိုက်ပွဲ15မိနစ်ခန့်ထပ်ပြီးဖြစ်ပွားခဲ့ရမှာစစ်ကောင်စီဘက်ကလက်နက်ကြီးများဇက်လိုက်ပစ်ခတ်လာတာကြောင့်ပြန်ဆုတ်ခွာခဲ့ရတယ်လို့ဆိုပါလေ။မီလာ24ရက်နေ့မနက်9နာရီခန့်အချိန်မှာတိုက်ပွဲဖြစ်ပွားခဲ့ရနေရနီးနည်းမြေရှင်းလင်းရေးပြုလုပ်ခဲ့ရမှာစစ်သုံးပစ္စည်းများသိမ်းဆည်းရရှိခဲ့တယ်လို့ကြော်ကဘာတွေပစ်ချထားတဲ့စစ်ကောင်စီတပ်သားအလောင်းတစ်လောင်းမြေကြီးထဲမလုံတလုံးမြုပ်ထားခဲ့တဲ့စစ်ကောင်စီအလောင်း3လောင်းနဲ့သွေးရန်ကွက်တွေကိုတိရှိခဲ့ရပြီးအလောင်းများအားမြေမြုပ်တကြိုပေးခဲ့တယ်လို့ဖော်ပြထားပါလေခင်ဗျာ။အခုတခါကလဲလွတ်ထုခရံတွင်စစ်ကောင်စီရဲ့ကျမ်းပတ်လူရဲတွေကြောင့်ပြည်သူ၄ဦးသေဆုံးခဲ့ရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ကရင်မျိုးသားစီယုံကော်တူလီအုပ်ချုပ်နယ်မြေကလဲလွတ်ထုခရိုင်လေရုံမြို့နယ်နဲ့ဆောထီမြို့နယ်တို့မှာစစ်ကောင်စီကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တာကြောင့်အကြမ်းသားပြည်သူ၄ဦးသေဆုံးကတဦးတင်ဟန်ရရှိခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။မေလ22ရက်နေ့မှာတန်းစိတ်စခန်းမှစစ်ကောင်စီတပ်ကဆောထီမြို့နယ်တင်းကျော်ရောဘတ်ချန်နက်စင်တားမှာခီးသွလာနေတဲ့ပြည်သူလူထုကိုပစ်ခတ်တပ်ဖြတ်ခဲ့ရမှာဝိုင်းကျုံချေရွာမှအသက်50နှစ်ရွယ်ဦးမင်းအောင်တပင်ကျောင်းချေရွာမှ62နှစ်ရွယ်ဒေါ်စန်းထေတို့သေဆုံးခဲ့ရပြီးတပင်ကျောင်းချေရွာမှအသက်21နှစ်ရွယ်အောင်စရာထွန်းထိခဲ့တဲ့ရရှိခဲ့တယ်လို့ဆိုပါတယ်။ဒါပြင်လေရုံမြို့နယ်မှာလည်းမေလ23ရက်နေ့ကစစ်ကောင်စီရဲ့ရွှေဝါတရင်ခမရ300မှဟော်ဝဇာလက်နက်ကြီး155မမနှလုံးနဲ့မတော်ကုန်းကြေးရွာကိုပစ်ခတ်ခဲ့ရမှာအသက်42နှစ်အရွယ်ဒေါ်စန်းကြည်နဲ့85နှစ်အရွယ်နော်အေးရွှေတို့ထိမှန်တည်ဆုံးခဲ့ရတယ်လို့သိရပါပါခင်ဗျာ။ကုရကတင်ဆက်ပေးမယ့်စီးရီးသတင်းကတော့မင်းကင်းမြို့မှာစစ်ကောင်စီလေကြောင်းတိုက်ခတ်မှုကြောင့်မွေးကင်းစကလေးငယ်ပါဝင်14ဦးသေဆုံးရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းမင်းကင်းမြို့နယ်တောင်တွင်းဒေသသားစီမင်းစုကြီးရွာကိုစစ်ကောင်စီတပ်ကမေလ23ရက်ညနေ2နာရီခွဲကအချိန်မှာဂျက်တိုက်လေယာဉ်နှစ်စီးနဲ့ဘုံးကျဲတိုက်ခတ်ခဲ့ရမှာမွေးကင်းစကလေးငယ်တူပါဝင်ဒေသခံ14ဦးသေဆုံးခဲ့ကြောင်းဒေသခံများထံမှသိရပါတယ်။အဲ့ဒီတိုက်ခတ်မှုမှာလာသားရွယ်မှ10နှစ်အရွယ်ထိကလေးငယ်9ဦးအပါအဝင်မျိုးသမီးများစွာသေဆုံးခဲ့ရပြီးဒဏ်ရာသူ13ဦးအနက်3ဦးဟာအသက်အန္တရာယ်ဆိုးရင်ရတယ်လို့သိရပါတယ်။ဒီတက်ခတ်မှုဟာမင်းကင်းမြို့နယ်မအူချေးရွာမှစစ်ကောင်စီတပ်ဖွဲ့များနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ချက်ချင်းဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။မင်းကင်းမြို့နယ်မှာစစ်ကောင်စီနဲ့ဘူဇော်ဒီပူးပေါင်းတပ်စခန်35ခုရှိနေပြီးစစ်ကောင်စီတပ်ရဲ့ရန်ကြောင်ချေးရွာ21ရွာမှဒေသခံများဟာထွက်ပြေးတင်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ။ အခုနောက်ဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့မုံရွာအမြင်လန်းလမ်းနယ်မှာစစ်ကောင်စီရဲ့လက်နက်ကြီးရန်သားပစ်ခတ်မှုကြောင့်ပြည်သူ2ဦးသေဆုံးပြီး12ဦးထဏ်ရရတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းမုံရွာမြို့နယ်မုံရွာအမြင်လန်းနယ်နဂရင်းကျေးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးရန်သားပစ်ခတ်မှုကြောင့်ပြည်သူ12ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီး2ဦးသေဆုံးခဲ့တယ်လို့သိရပါတယ်။မေလ22ရက်နေ့ည9:15မိနစ်ခန့်အချိန်မှာမုံရွာမန္တလေးအမြင်လန်းမကြီးမုံရွာအဝင်းမိုးပေါက်ကမဟုတ်ကိတ်မှတဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကနဂရင်းကျေးရွာကို120မမလက်နက်ကြီး6လုံးနဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူ12ဦးလက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့ပြီး၎င်းတို့တွေက2ဦးဟာပွဲချင်းပြီးသေဆုံးသွားတယ်လို့သိရပါတယ်။ဒါပြင်ပြည်သူနေအများလည်းထိခိုက်ပျက်စီးခဲ့ရပြီးခိုင်းနှွားတကောင်သေဆုံးကတကောင်လက်ကျိုးသွားခဲ့တယ်လို့ဆိုပါတယ်။ဆိုပါလက်နက်ကြီးပစ်ခတ်မှုတွေဟာမုံရွာနမခါထဲမှာခင်လိုင်းတွက်လက်မိုးရန်စီစီနေရဲတို့လာရောက်ဖျော်ပြတဲ့ပျော်ပွဲရွှင်ပွဲရှိတာကြောင့် PDF တွေကလာရောက်နှောက်ယှက်မှာဆိုလို့တမျိုးနယ်လုံးရှိစစ်ကောင်စီဂိတ်ထန်စကန်တွေကိုလက်နက်ကြီးပစ်ခိုင်းထားတာလို့နမခါနဲ့နှီးဆက်သူတို့ကပြောပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းကောင်းလုံးချက်တွေကို Radio NUG သတင်းတောက်ကိုခန့်မင်းစစ်သွေးနဲ့ Castle Road ကပြပို့ထားတာဖြစ်ပါလေခင်ဗျာ
Radio NUG မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြပြီးတော့မှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတပုတ်အနေနဲ့အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံခြေခံဥပဒေရေးဆွဲရေးအလုပ်အဖွဲ့ TCWG နဲ့အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာအစီအမံ AFTA ရေးဆွဲရေးဆိုင်ရာသတင်းအချက်အလက်များ NUCC ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအတိုင်းအမြန်ကန်ကောင်စီ NUCC ရဲ့လုပ်ငန်းစဉ်တရက်ဖြစ်တဲ့အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံခြေခံဥပဒေရေးဆွဲရေးအလုပ်အဖွဲ့ TCWG နဲ့အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာအစီအမံ AFTA ရေးဆွဲရေးဆိုင်ရာသတင်းအချက်အလက်များကိုပြည်သူလူထုထံသို့သတင်းထုတ်ပြန်ထားပါသည်အသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံခြေခံဥပဒေရေးဆွဲရေးအလုပ်အဖွဲ့ TCWG အစည်းအဝေးကို2024ခုနှစ်စက်တင်ဘာလမှာမြေပြင်နဲ့ online hybrid အစည်းအဝေးများအဖြစ်ကျင်းပခဲ့ကြပြီးတော့အဆိုပါအစည်းအဝေးမှာအသွင်ကူးပြောင်းရေးဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာအစီအမံ AFTA ကိုဆက်လက်ရေးဆွဲရန်အတည်ပြုနိုင်ခဲ့ပြီးမြေပြင်နဲ့ online hybrid အစည်းအဝေးများဆက်လက်ကျင်းပရန်ရေးဆွဲနိုင်ရန်သဘောတူညီချက်များရရှိခဲ့တယ်လို့ဖော်ပြထားပါသည်အဆိုပါသဘောတူညီချက်များနဲ့အညီအသွင်ကူးပြောင်းရေးဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာအစီအမံ AFTA ရေးဆွဲရေး hybrid အစည်းအဝေးကို2024ခုနှစ်နိုဝင်ဘာလမှာထပ်မံကျင်းပခဲ့ပြီးတော့အစုအဖွဲ့အသီးသီးမှထိပ်ပိုင်းခေါင်းဆောင်များတက်ရောက်ဆွေးနွေးခဲ့ကြကအဆိုပါအစည်းအဝေးမှအသွင်ကူးပြောင်းရေးကာလဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာအစီအမံများ AFTA မှပါဝင်ရမယ့်အခြေခံအချက်များဖြစ်တဲ့မာတိကာ Federal ညီလာခံဖွဲ့စည်းကျင်းပပုံ Federal လွှတ်တော်ဖွဲ့စည်းမှုနဲ့အုပ်ချုပ်မှုဆိုင်ရာ Authority ကိစ္စများကိုဆွေးနွေးခဲ့ကြပြီးတော့မာတိကာဆိုင်ရာသဘောတူညီချက်များရရှိခဲ့တယ်လို့သိရပါတယ်2025ခုနှစ်ဇန်နဝါရီလမှတတိယအကြိမ်မြောက် Hybrid အစည်းအဝေးကိုဆက်လက်ကျင်းပခဲ့ပြီးတော့အသွင်ကူးပြောင်းရေးကာလမှာကင်ဆယ်ကျင့်သုံးမဲ့ဥပဒေများအသွင်ကူးပြောင်းရေးကာလပြည်ထောင်စုဖွဲ့စည်းမှုပုံတံတန်းဆိုင်ရာအခြေခံမှုများကိုဆွေးနွေးခဲ့ကြပြီးသဘောတူညီချက်များရရှိခဲ့တယ်လို့ဖော်ပြထားပါတယ်2025ခုနှစ်မတ်လမှာစတုတ္ထအကြိမ်မြောက် Hybrid အစည်းအဝေးကိုကျင်းပနိုင်ခဲ့ပြီးတော့အဆိုပါအစည်းအဝေးမှာပြည်내သားနဲ့နိုင်ငံသားဆိုင်ရာအခြေခံမှုများပြည်ထောင်စုအာဏာပြည်내အာဏာနဲ့ထပ်တူပြုအာဏာဆိုင်ရာအခြေခံမူဝါဒများကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်2025ခုနှစ်မေလပြည်စမအကြိမ်မြောက် Hybrid အစည်းအဝေးကိုကျင်းပနိုင်ခဲ့ပြီးပြည်ထောင်စုအာဏာပြည်내အာဏာနဲ့ထပ်တူပြုအာဏာဆိုင်ရာအခြေခံမှုများကိုဆက်လက်ဆွေးနွေးခဲ့ပြီးတော့ Federal Democracy ပြည်ထောင်စုရဲ့အခြေခံမူဝါဒများညှို့မှန်းချက်နဲ့စံတန်ဖိုးများကိုဆွေးနွေးသဘောတူညီချက်များချမှတ်နိုင်ခဲ့ပါတယ် AFTA ရဲ့ရှေ့လုပ်ငန်းစဉ်များကိုလည်းအမြန်ဆုံးအကောင့်ထည့်ဖို့ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းတညီတညွတ်ထဲဆုံးဖြတ်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီ CRPH ပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးမှာလျှက်စစ်နဲ့စွန့်ဝင်ဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစိုးသူရထွန်းကလုပ်ငန်းဆောင်ရွက်ချက်များနဲ့ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြတဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်မေလ23ရက်နေ့ဗီဒီယိုကွန်ဖရင့်မှတဆင့်ကျင်းပခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး20မြင်းဆောင်2025မှာအမျိုးသားညီညွတ်ရေးအစိုးရလျှက်စစ်နဲ့စွန့်ဝင်ဝင်ကြီးဌာနရဲ့လုပ်ငန်းဆောင်ရွက်ချက်များနဲ့ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီမှသတင်းထုတ်ပြန် ြန်ထားပါရီအစည်းအဝေးမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအတွင်းရေးမှုအဖွဲ့ဝင်ဦးထွန်းမြင့်ကနှုတ်ခွန်းဆက်စကားပြောကြားခဲ့ကာလျှက်စင်းနဲ့စွန့်ရင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစိုးသူရထွန်းကဝန်ကြီးဌာနရဲ့2022ခုနှစ်ဇွန်လမှ2025ခုနှစ်ဧပြီလအထိဆောင်ရွက်ခဲ့တဲ့လုပ်ငန်းများနဲ့ပတ်သက်ပြီးရှင်းလင်းတင်ပြရမှာလျှက်စင်းနဲ့စွန့်ရင်ဆိုင်ရာမူဝါဒများပြည်သူဝန်ဆောင်မှုလုပ်ငန်းများလျှက်စင်းနဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းများစောက်လုပ်ရေး Infrastructure for Civilian Government Transitional CDM ဝန်ထမ်းများအားကူညီထောက်ပံ့နိုင်မှုအခြေအနေ2025ခုနှစ်ဧပြီလကျေးရွာပအဖတာဝန်ခံများကျေးရွာမီကော်မတီအဖွဲ့များလိုင်းမန်းများနဲ့တွေ့ဆုံဆွေးနွေးခြင်းဝန်ကြီးဌာနကချမှတ်ထားတဲ့အခြေခံမူဝါဒများညွှန်ကြားချက်များပါဝင်တဲ့လက်ခံစာဆောင်များပေးအပ်ခြင်းဓာတ်အားလိုင်းများထိန်းသိမ်းခြင်းပြုပြင်ခြင်းလုပ်ငန်းများဆောင်ရွက်ခြင်းငလင်ဘေးတင်ဒေသများမှာရှိတဲ့ဓာတ်အားလိုင်းများ Transformer များအစောက်အုပ်များလမ်းများပျက်စီးဆုံးရှုံးမှုအခြေအနေများစိန်ခေါ်မှုများနဲ့ရှင်းလုပ်ငန်းစဉ်များအားရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်တက်ရောက်လာကြတဲ့ကော်မတီဝင်များကတိရှိလိုထားများကိုဆွေးနွေးမေးမြန်းကအကြံပြုခဲ့ကြပြီးတော့ပြည်ထောင်စုဝန်ကြီးကပြန်လည်ရှင်းလင်းဖြေကြားခဲ့တယ်လို့သိရပါတယ်ဆက်လက်ပြီးတော့ရေးရကော်မတီများအလိုက်လုပ်ငန်းဆောင်ရွက်ချက်များတင်ပြဆွေးနွေးရမှာပညာရေးကော်မတီကဘုတ်အဖွဲ့များဝန်ကြီးဌာနများလွှတ်တော်ကိုယ်စားလှယ်များနဲ့တွေ့ဆုံမဲ့ကိစ္စဖက်ဒရယ်ရေးရကော်မတီကဖက်ဒရယ်ဆိုင်ရာအလုပ်ရုံဆွေးနွေးပွဲပြုလုပ်ရန်ကိစ္စရပ်တို့တင်ပြဆွေးနွေးကြကအစည်းအဝေးကိုရည်နာခဲ့ပါသည်အစည်းအဝေးကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအတွင်းရေးမှုအဖွဲ့ဝင်များနဲ့အဖွဲ့ဝင်များရေးရာကော်မတီများမှအဖွဲ့ဝင်များလျှက်စင်းနဲ့စွန့်ဝင်ကြီးဌာနပြည်ထောင်စုဝန်ကြီးတို့တက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရက်သားများအကာအကွယ်ပေးရေးဆွေးနွေးပြီးစစ်အုပ်စုရဲ့ရဲဆက်မှုများကိုဦးကျော်မိုးထွန်းပြောကြားခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။နယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပဋိပက္ခအတွင်အရက်သားများအားအကာအကွယ်ပေးရေးဆိုင်ရာတကားဖွင့်အစည်းအဝေးကို2025ခုနှစ်မေလ22ရက်နေ့မှ23ရက်နေ့အထိကျင်းပခဲ့ပြီးတော့အစည်းအဝေးမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ90ကျော်မှကိုယ်စားလှယ်များနဲ့အတူမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကမေလ23ရက်နေ့မှမိန့်ခွန်းပြောကြားခဲ့တယ်လို့သိရပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်အာဏာသိမ်းပြီးတဲ့နောက်စစ်အုပ်စုရဲ့လေကြောင်းတိုက်ခိုက်မှုဘုံကျဲမှုကျေးရွာများဖျက်ဆီးမှုများကြောင့်အရက်သား 6,900 ကျော်သေဆုံးခဲ့ပြီးတော့အမျိုးသမီးကလေးငယ်များမတန်ဆွမ်းသူများနဲ့တကြီးရွယ်အိုများအဆိုးရွားဆုံးထိခိုက်ခံစားနေရကြောင်း2023နဲ့2024ခုနှစ်မှာအကြမ်းဖက်မှုများပုံမှုဆိုးရွားလာပြီးတော့2025ခုနှစ်မတ်လမှာခွန်တမခွန်ပြင်းအားရှိတဲ့ငလျင်ကြောင့် 3,800 ကျော်သေဆုံးခဲ့ရမှာစီအိုစုကကေဇေးလုပ်ငန်းများကိုတားဆီးကဘေးထန်တင့်ဒေသများကိုဘုံကျဲတိုက်ခိုက်ခဲ့ကြောင်းပြောကြားခဲ့ပါသည်။ဒါအပြင်မေလ10ရက်နေ့မှ15ရက်နေ့အတွင်းသခိုင်းမန္တလေးရခိုင်ချင်းနှင့်ရှမ်းပြည်နယ်တို့မှလေကြောင်းတိုက်ခိုက်မှုများဖြင့်80ဦးသေဆုံးပြီးတော့185ဦးဒဏ်ရာရခဲ့ပြီးအထူးသဖြင့်သခိုင်းတိုင်းတပင်ရင်မြို့နယ်မှာရှိတဲ့ကျေးရွာတရွာရဲ့စာတင်ကျောင်းမှာကလေးငယ်20ခန်းနဲ့ဆရာမများသေဆုံးခဲ့ကစီအိုစုဟာအရက်သားများကိုပြစ်မှတ်ထားကနိုင်ငံကလူသားချင်းစာနာထောက်ထားမှုဥပဒေကိုချိုးဖောက်ပြီးဆေးရဆိုးမှုများကျူးလွန်နေတယ်လို့ဆိုထားပါတယ်။စီအိုစုကိုလက်နက်ခဲယမ်းလေယာဉ်စီးထောက်ပံ့မှုများရပ်တန့်ရန်လူသားချင်းစာနာထောက်ထားမှုအကူအညီများအတားအဆီးမရှိရောက်ရှိစေရန်နဲ့ဒေသခံအရက်ဘတ်အဖွဲ့များမှတဆင့်အကူအညီများတိုးချဲ့ပေးရန်လုံခြုံရေးကောင်စီအားတောင်းဆိုခဲ့တဲ့အပြင်စီအိုစုရဲ့ရက်ဆက်မှုများအတွက်တာဝန်ခံမှုရှိစေရန်နဲ့မြန်မာပြည်သူများရဲ့ Federal Democracy ရည်မှန်းချက်ကိုထောက်ခံရန်နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းခဲ့ပါရခင်ဗျာဆလဘီအာဆီယံအတွင်းကုမ္ပဏီ54ခုမြန်မာစီအုပ်စုအားဘန်နာငွေလေရင်စီနဲ့ဤပညာများပံ့ပိုးပေးနေဟု Justice for Myanmar ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။အာဆီယံအဖွဲ့ဝင်နိုင်ငံများမှရှိတဲ့ကုမ္ပဏီ54ခုဟာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မြန်မာစီအုပ်စုရဲ့အာဏာသိမ်းမှုနောက်ပိုင်း၎င်းတို့နဲ့စီအုပ်စုထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းများနဲ့ဆက်လက်ဆက်နွယ်မှုရှိနေကြောင်း Justice for Myanmar JFM ကထုတ်ပြန်ထားပါတယ်။ဤကုမ္ပဏီများဟာစီအုပ်စုအားအခွန်ဝင်ငွေလေရင်စီဆက်သွယ်ရေးနဲ့ထောက်လှမ်းရေးနည်းပညာများပံ့ပိုးပေးကာအရက်သားပြည်သူများအပေါ်အကြမ်းဖက်ဆစ်စင်ရေးများကိုအားပေးကူညီနေတယ်လို့ဆိုထားပါတယ်။ဖော်ပြခံရသောကုမ္ပဏီများမှာ Thai PTTEP ဟာစီအုပ်စုနဲ့မိဘလုပ်ငန်းကဂန်လွန်တန်းငွေစီမံကိန်းများမှဝင်ငွေဖြင့်စစ်ရာဇဝမှုများကိုငွေကြေးထောက်ပံ့ကြောင်းမလေးရှား ENRA Group ဟာရဲတကွန်တန်းငွေစီမံကိန်းအတွက်အဆောက်အအုံများပံ့ပိုးပေးပြီးတော့စီအုပ်စုအတွက်ဘဏ္ဍာငွေရှာဖွေပေးနေကြောင်းစင်ကာပူ Interior Resort ဟာ2022ခုနှစ်မှာစီအုပ်စုထံရေနံစီတန်းပေါင်းများစွာရောင်းချပြီးတော့လေကြောင်းနဲ့မြေပြင်တိုက်ခိုက်မှုများအတွက်လောင်စာဖြည့်ကူညီကြောင်း VNN Vietel Global Investment ဟာမိုက်တဲဆက်သွယ်ရေးကွန်ရက်မှတဆင့်စီအုပ်စုထိန်းချုပ်သော MEC နဲ့မိဘလုပ်ကိုင်ကအခွန်ဝင်ငွေနဲ့ထောက်လှမ်းရေးစွမ်းရည်များပံ့ပိုးကြောင်းစင်ကာပူ Green Plain Achimel Natural Forest Valencia ဟာမြမတစ်လုပ်ငန်းမှတစ်ထုပ်ကုန်များတင်ဖို့ကစီအုပ်စုအားဝင်ငွေပေးကြောင်း မလေးရှား MAMEE တပယ်တခါနဲ့ Thai CP Group ဟာစေအုပ်စုထိန်းချုပ်သောပြည်မပင်စက်မှုဆောင်မှစက်ရုံများရှိကြောင်းစင်ကာပူ Christlike Group ဟာ MEC ထိန်းချုပ်သောမြေနေရာပေါ်မှာအင်ချမ်းမီစီမံကိန်းများဆောင်ရွက်နေကြောင်းဖော်ပြထားပါသည် GFN ရဲ့ပြောရေးဆိုခွင့်ရှိသူမယတနာမောင်ကအာဆီယံအဖွဲ့ဝင်အစိုးရများအနေဖြင့်စေအုပ်စုကိုဗန်နာငွေလက်နက်စက်ပစ္စည်းနည်းပညာနဲ့လေရင်စီစီးဆင်းမှုများကိုအမြန်ဖျက်တောက်ရန်တဲ့ကုမ္ပဏီများအနေဖြင့်စေအုပ်စုထံငွေပေးချေမှုနဲ့လေရင်စီရောင်းချမှုများကိုရပ်တန့်ရန်တောင်းဆိုထားပြီးတော့အာဆီယံရဲ့ဘုံသဘောထား၅ရပ်ဟာမအောင်မြင်ခဲ့ပေနဲ့စေအုပ်စုအားနိုင်ငံရေးတရားဝင်မှုပေးအပ်ခါအယက်သားများအပေါ်အကြမ်းဖက်မှုများကိုအရှိန်မြှင့်စေခဲ့တယ်လို့ဝေဖန်ထားပါတယ်။အာဆီယံအနေဖြင့်မြန်မာပြည်သူဦးဆောင်သောဖြည့်ရှင်းနည်းလမ်းကိုပံ့ပိုးရန်နဲ့လူခွင့်ရေးအတွက်ပြတ်သားစွာရည်တည်ရန် GFN ကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးမွန်ပြည်သည့်ပါတီ NMSPAD နဲ့ MLA ပူးပေါင်းပြီးတော့ရမညမွန်တက်တော် RMA ဖွဲ့စည်းမှုအပေါ်သဘောထားထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်သည့်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NMSPAD နဲ့မွန်ပြည်လူမျိုးရေးတက်တော် MLA တို့ညှိနှိုင်းဆွေးနွေးပြီးတော့ရမညမွန်တက်တော် RMA ကိုဖွဲ့စည်းနိုင်ခဲ့ကြောင်းမေလ24ရက်နေ့မှာပူးတွဲကြေညာခဲ့တဲ့အပေါ်ရမည Federal In အားစုတဲ့ NRFF ကဝမ်းမြောက်စွာကြိုးစားထောက်ခံကြောင်းသဘောထားထုတ်ပြန်ထားပါတယ်။စစ်အာဏာသိမ်းမှုကိုနိုင်ငံဝန်အရှိန်အဟုန်ဖြင့်စန့်ကျင်တော်လှန်နေတဲ့အချိန်မှာ RMA ဖွဲ့စည်းနိုင်ခြင်းဟာမွန်ပြည်သူများအတွက်ခွန်အားတရက်ဖြစ်ပြီးတော့တော်လှန်ရေးလမ်းကြောင်းမှာအပြုသဘောဆောင်သောတိုးတက်မှုတစ်ခုဖြစ်တယ်လို့ဖော်ပြထားပါတယ်။ဆီယာနာရှင်စနစ်တိုက်ဖြတ်ရေးဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အပြည့်ရှိတဲ့မွန်ပြည်ထွန်းကားရေးအတွက်မွန်လဲနှက်ကင်အဖွဲ့များအားလုံးစုပေါင်းပါဝင်နိုင်မဲ့တပ်တော်တစ်ခုထူထောင်ရန် NRFF အနေဖြင့်ကြာရအခမ်းကဏ္ဍမှာပူးပေါင်းပါဝင်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီရမညမွန်တက်တော် RMA ကိုဘဝတူတော်လန်ရေးမဟာမိတ်အဖြစ်သတ်မှတ်ပြီးတော့တော်လန်ရေးမှန်းချက်ပန်းတိုင်အမြန်အောင်မြင်ရန်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်း TNL ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်သည့်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NMSPAD နဲ့မွန်ပြည်လူမျိုးရေးတက်တော် MLA တို့ဟာစစ်အာဏာရှင်စနစ်တိုက်ဖြတ်ရေးဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အပြည့်အဝရှိသောမွန်ပြည်ပေါ်ထွန်းရေးဆိုတဲ့မွန်မြတ်တဲ့ရည်မှန်းချက်တို့ဖြင့်အတူပေါင်းစည်းကာရမညမွန်တက်တော်ရမညမွန် Army RMAကိုဖွဲ့စည်းထူထောင်ကြောင်း2025ခုနှစ်မေလ24ရက်နေ့မှာသဘောထားထုတ်ပြန်လိုက်တဲ့အပေါ်မွန်ပြည်သူလူထုနဲ့အတူလှိုက်လဲစွာကြိုးဆိုဂုဏ်ပြုကြောင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့သဘောထားကိုထုတ်ပြန်လိုက်ပါတယ်။ဒီကနေ့မြန်မာပြည်သူလူထုတရက်လုံးအားစိုးရွားစွာဖိနှိပ်တက်ဖြတ်နေတဲ့မြန်မာစစ်ကောင်းဆောင်တို့ရဲ့ဆေးအာဏာရှင်ရန်တရားကိုပြည်သူတရက်လုံးကသက်ဆိုင်ရာဒေသအသီးသီးမှာရာရာလက်နက်ကင်ဆွဲပြီးတော့တော်လန်တိုက်ခိုက်နေကြရမှာအဖိနှိပ်ခံပြည်သူလူထုကြီးရဲ့အမြင့်ဆုံးသောတော်လန်ရေးကာလအခြေအနေကိုရောက်ရှိလာပြီးဖြစ်တာကြောင့်မွန်လူမျိုးတို့အတွက်တခုတည်းသောရမညမွန်တက်တော်ကိုပေါင်းဆက်ထူထောင်လာသည်မှာမှန်ကန်သောတော်လန်ရေးလမ်းကြောင်းပေါ်ရောက်ရှိလာခြင်းပင်ဖြစ်တယ်လို့ဖော်ပြထားပါသည်။မြန်မာပြည်မှာရှိတဲ့မွန်ဝတအောင်တို့ပါဝင်တဲ့မွန်ခမာမျိုးနွယ်စုတို့ဟာမိမိတို့သက်ဆိုင်ရာလူမျိုးများကိုစီးယုံကာမိမိတို့ရဲ့နေမည်ဒေသနဲ့ပြည်သူလူထုကိုကာကွယ်စောင့်ရှောက်ရန်အတွက်အရေးအချင်းပြည့်ပြီးတော့ခိုင်မာအားကောင်းတဲ့လက်နက်ကင်တပ်ဖွဲ့ကိုချစ်လက်သိသိစွာဖွဲ့စည်းလှုပ်ဆောင်ရန်အထူးလိုအပ်ကာပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA အနေဖြင့်ဖွဲ့စည်းထူထောင်လိုက်တဲ့ရမညမွန်တက်တော် RMA ကိုဘဝတူတော်လန်ရေးမဟာမိတ်အဖြစ်သတ်မှတ်ပြီးတော်လန်ရေးရည်မှန်းချက်ပန်းတိုင်အမြန်အောင်မြင်ရန်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲလ်ကပြပို့ထားတာဖြစ်ပါရခင်ဗျာ။
ရေဒီယိုအန်ယူဂျီကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်ဘာသာနဲ့သတင်းထုတ်လွှင့်မှုကိုနားဆင်ရမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ရေဒီယိုအန်ယူဂျီနဲ့ချိုချင်းဘာသာထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်ရှင်
ပြန်တူနေမလိုက်တော့တုံးဝခုံခုံချမ်ကူလမ်ကူလင်းဖာမင်းတို့ချာကူလင်းဖာခုံထူရီမင်းငါဘခနီမင်းတမောင်းလို့ယုံအောင်ဖောက်ချောင်းလူရာကောင်းဘုံတန်ကနောအမစိုးအကြကုံမချရလူဒီဂျာစီတက်မင်းတနောပရိကနီတတိယဟိနာလေးကျူဖောက်ချောင်းလူအမေကျူမာစာအမင်းချင်းထောင်းပါအီလော်ဘီဘဂျာစီတက်အရှုံးလုံးပင်လုံးနီတတိယကချင်းခုပမောယုံအန်ကူစီယာခန်ယုံတမတ်kitchen intendent army kie no khak ki jiang thu mi ngai khani ju jiang thu yang thu li ju khu kho sip dong ha kha yung angri sui tu mat pan na om ne thum ro lo ki ji ya ctf ha khano pri na bi tu wai sing ka no mi ngai ba ki ni min da mang ro krung khukum shali khrit ka be phak yam hok khang ri la kyong gai khaim hok khang ri ra kham bum tang kano aso kya gu khyalon hing gi jia si def min da ta ung bai no abena mo tvp yum khukum tham kulam kuling pha min hok kham kule ru hum bam ru op kini min da mang ro yum op kia se ko ra kham bum am sha no atuk ba hum yung a ang hok khang ri la kyong gai khaim hok khang ri ama kai na op gi jia thu ri om lo kona achuna mu ya CTF minta dengkano aprendo kyakini minta mangro kun rakang bum dengkano pilo momongri pokhyangri no mimhatu waya kanama manne biemo opgiji phi tvp no rukni minta mangrong leju khokum tram kulam kule phi black kya ko hum chimbra da hu operation jia tu ne khokum tram kulam kule phi khikham kule ga hum mangro amra ba kyakini CTF ashwa omna ka de yunglang etkiya amun yunga sangthing thangkhayam hokkyangri la nthim thangkyang wairi amiyuma hokkyangri pa bona une aming thinhing baya bilo pina okhajya chin defense force ashuno ming hokkya shali ko hup thungchogini CTF shwa omna ya munjung la makui khu ngape mangrong opkiya munjung biro yunga hokkyangri sa ming thing thangna abawai nthim thangkiya sya sya ma wairi abona wai aming thing thangna mishep ka thukyo phimkana opkhai mau CTF shuno thuang shona gu rukini jutia something thang khyang wai ri dang gan phi phok khyang ri amhu ma ba yang nia aminga ya mim thim thang wai thukha gpc de fashu no prit kini kachin khu pamomang ro ya angrisya phwa khyanglung ri la khyangrim kon lok ya helicopter tuma li ju min hu khyam ku kho oi danga ki ai e la ang bum ri no ka bu si ang kya na op kini angrisya helicopter thumung ga tuma de ju amika na ka phwa pamomang rong kan no shok ya mhun tuma du angkyana opgp kiyangye mingbai dengkano prenap drop kini kachinku pamomang rong se khenglung rim kanlok kiya helicopter leju kiyangye la se kora kaum umrino amekana ka phwa mingthukya muhindanga angkya ka kyakini khosho dungkana dumlok kiya pamomang rong leju helicopter kiyangye la umrino mikhya prukana leju angkri sui dengkano achuna helicopter leju se kora kaum umri dengkano mikhya ka kyakyane amad dine angyak jebi aprena okini kyoko sipdong ha khamang royung angrisi yung ga tumat ashnga panna omne poiba ga khyasuk thumle ju ctm bilokrijia ctf ha khano minhu khya shale khring hup tu shogini ha khamang rong okya angrisi tumat le ju bibrika minhu khya shale ma hum ak pana gene minhu khya shale ma la shale khring hup pi angrisi hila palim bumu ga tumat se kheng lo ri atanga chinland defense force ha khaya CTM abilona opkichia thumishona kamau ningam thindurine atungwan thuminga liju simbang yakani yama khokrongla khyokong nemak yak khyozak khyangri nemiban ayo thisina angaina ri ayo maine nebum khut nemicheng nang sajia singkano printuni nuba phina ban rainam bo khokum tungsi mbakhoyung khenglup poi ri phwa khyangakdum asina alimna opkini lemmainsla keksak thegya khenglung rileju anglung kadangune angsho aglum okulum akhang ambutjia aminkhrana opkini lemmainsla khengluk pa rileju ajao amingtungka nangmana amhun riyung atukbakhru amingtungka naka amhun riyung huningne ajun riya hunung rok agya gung khengluk pa riju aiya kya uno jia ngaina wai thukhani কেকসক থিগিয়া খেংলুক পয় রুইলা লেমমাইনসুরি ইয়াবনা ররুনা সুঙ্গন টাউনা মিয়ম খিনাউরি কবিভাই ওভায়া আকদমা কেক থে উনে খ্যাংরি আমিলিনভাই আমিনহুন আমাইভায়া কেকসক হিংগিনি নঙা ওমনাকা পেয়ুঙা ওভায়া আচুন মই মই রুই নহু অকিয়াকু আহি খ্যাংগা নামথিন দুভাই চুনা গগেনে নঙা ফফিং ওভাই কাকিয়া খাংলিজু বৈনাক তুমাত বিনে আচুনা মংলামরি জিকিয়া আংবুমা নামথিন বাই
ডিগনিগারো ডিমিয়ানে বে রেডিও এন নিউজি এ সিসিনুগু খিতা জানা লাই পামে শিন মিমা সানোজেন মনে 7 নাই কোয়নে ন্যা 7 নাই কোয়ে এচেনি মা বিয়ানে সোপি জাবা সোশিন রেডিও এন নিউজি গু মনে পাই 7 নাই কোয়ে মা লাইন টু 16 মিটার সেকুনিয়ে দতমা কুকু মেগা হাসে ন্যা পাই 7 নাই কোয়ে মা লাইন টু 25 মিটার 17 দতমা 96 মেগা হাস টু মা ডাইয়াই পাই ইউ না সেন নাই মা বিশি মিমা নাই গান দু নাই গান দা ম্যা কো সাই নাপিয়া জামা চানা লু বেকিন লৌজং জাবা সি লু Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။